မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးဆောင်ရှားမှုရအောင်ဝိုင်းဝန်းလှုပ်ဆောင်ဖို့အင်ဒီစတက်ဖြစ်ရေးကုလသမဂ္ဂပူးရွေးအစီအစဉ်
COVID-19ကရောဂါကြောင့်AIDS တက်ဖြစ်ရေးလုပ်ငန်းတွေနှောင့်နှေးနေရပြီးတော့ရီမန်ဟာရက်အတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UNAIDS ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားမှတိုက်တွန်းထားပါတယ် 2020ခုနှစ်မှာကမ္ဘာတစ်ဝှမ်းHIV ပိုးကူးခံထားသူ9000အောက်ထိတိတိတသားကျဆင်းသွားတာတွေ့မြင်ရမယ်နေဖြစ်ပါတယ်။2019ခုနှစ်မှာပိုးကူးခံထားသူတစ်ကတိတိတမ9000ကျော်ရှိတဲ့အတွက်HIV ကူးစက်မှုထိန်းချုပ်ထားနိုင်မှုဆိုရယ်ရီမန်ချက်တွေအလံဝေးနေပါသေးတယ်လို့အမေရိကန်ဂျွန်ဟော့ပကင်းသက္ကသိုလ်ဆေးပညာဌာနပါမောက်ခါခရစ်ဘယ်ရီယာကပြောပါတယ်။ကုလသမဂ္ဂရဲ့အဆိုအရကရောဂါကရကြောင့် 2029年ရမှာHIV ပိုးကူးခံထားသူနောက်ထပ်3,300ထောင်ကနေ3,900ထောင်ထိတိုးလာနိုင်ပြီးတော့HIV/AIDS နဲ့ဆက်ဆက်ပြီးတော့အသက်သေဆုံးသူ9,000လောက်ကနေ3,000ခွဲတိရှိလာနိုင်တယ်လို့လဲဆိုပါတယ်။မြန်မာနိုင်ငံမှာတော့2019ကစပြီးတော့ခုခံအားကျဆင်းစေတဲ့HIV ပိုးကူးခံရသူ30ခွနဲ့ရခိုင်နှုန်းထိကျဆင်းသွားတယ်လို့AIDS နဲ့သေဆုံးသူက30ရခိုင်နှုန်းကျဆင်းသွားတာပါ။
မြန်မာနိုင်ငံမှာလက်ရှိHIV ပိုးရှိသူ95,000လောက်ရှိပြီးတော့ဒီထဲမှာအသက်15နှစ်အောက်ကလေး10,000ထောင်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ ကမ္ဘာတစ်ဝှမ်းလက်ရှိHIV ပိုးရှိသူ38တန်းဝန်းကျင်နဲ့ကုသမှုခံယူနေသူက27တန်းဝန်းကျင်ရှိပါတယ်။